ဒီနေ့ငါရဲ့ဟိနူအမျိုးသားဘဝဒီအစိုးရအဖွဲ့ကနိုင်ငံအစွန်အပြားဒေသတွေကိုထိရောက်စွာအုပ်ချုပ်နိုင်ရေးကြိုးပမ်းတဲ့အနေနဲ့ကက်ရှမီးယားဒေသကိုဆယ်စုနှစ်တွင်နဲ့ချီပြရထားတဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုရုပ်သိမ်းလိုက်ပါတယ်။ဒီလိုရကြောင့်မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသမှာလူမှုရေးနိုင်ငံရေးအရာမတည်မငြိမ်ဖြစ်လာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ်။ကက်ရှမီးယားဒေသမှာလုံခြုံရေးအထူးတင်းကျပ်လာပြီးနိုင်ပိုင်အကြံမှာပဲဖွဲ့စည်းအုပ်ချုပ်ပုံပါပြဋ္ဌာန်းချက်အမှတ်390ကိုပယ်ဖျက်လိုက်တဲ့အမိန်ကိုတမကလက်မှတ်ရေးထိုးခဲ့တယ်လို့ပြည်ထောင်ရေးဝန်ကြီးအမစ်ဆာကစွတ်တော်ကိုမနေ့တနင်္လာနေ့ကတင်ပြခဲ့တာပါ။အဲ့ဒီပြဋ္ဌာန်းချက်ကတော့ကက်ရှမီးယားဒေသမှာနိုင်ငံသားရေးစာကွက်ရေးနဲ့ဆက်သွယ်ရေးကိစ္စတွေကလွဲလို့ကိုယ်ပိုင်ဥပဒေတွေနဲ့အုပ်ချုပ်ခွင့်ပေးထားတာပါ။ဒါအပြင်ကက်ရှမီးယားဒေသမှာနေထိုင်လို့မဟုတ်ရင်မြေယာဝယ်ယူခွင့်မရှိတဲ့ကန့်သတ်ချက်ကိုလည်းအိန္ဒိယအစိုးရကရုပ်သိမ်းလိုက်တဲ့အတွက်ပြည်내ပြင်ပကအိန္ဒိယနိုင်ငံသားတွေလည်းအဲ့ဒီဒေသမှာအခြေချနေထိုင်ခွင့်ရမှာဖြစ်တယ်လို့အစိုးရတာဝန်တွေကလည်းထန်ဆောင်နိုင်တော့မှာပါ။ပါကစ္စတန်ဝန်ချုပ်အီမရာခန်ကလည်းတဟာကူလတမကလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်လိုက်တယ်လို့ရဖြစ်တယ်လို့တနင်္လာနေ့ညကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်ကက်ရှမီးယားဒေသကိုအိန္ဒိယနဲ့ပါကစ္စတန်တဝက်စီခွဲပြီးအုပ်ချုပ်နေပေမဲ့လည်းဒေသအလုံးကိုသူတို့ပိုင်တယ်လို့နှစ်ဖက်စလုံးကပြောဆိုထားတာဖြစ်ပါတယ်